Kyrgyzstan နိုင်ငံထဲမှာနိုင်ငံမဲ့ဖြစ်နေသူလုံးဝမရှိရေးဥပဒေပေါင်းအတွင်းကကူညီပေးနေတဲ့လူခွင့်ရေးရှင်တွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့2019ခုနှစ်နန်ဆန်းစုချီးမြှင့်လိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်ပထမဆုံးတာဝန်ထမ်းဆောင်ခဲ့သူဝင်ရိုးစွန်းဒေတာစူဇန်လေလာရေးပညာရှင်ဖြစ်ကြောင့်နန်ဆန်ကိုအစွဲပြုပြီးတော့ပေးတဲ့ဒီစုကို2019ခုနှစ်အတွက်ရသွားသူရဲ့အကြောင်းဂျနီဖာကုလသမဂ္ဂရုံးချုပ်ကနေ research line သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။ကမ္ဘာတစ်လုံးမှာနိုင်ငံမဲ့ဥယေက10တန်းကျော်ရှိပါတယ်။မြန်မာ၊တူရကီ၊ Dominican Republic နဲ့ဇင်ဘာဘွေနိုင်ငံတွေမှာနိုင်ငံမဲ့အများအပြားရှိနေပြီးသူတို့ရဲ့အခြေအနေတွေကမရေရာစပါဘူး။သူတို့ဟာနိုင်ငံသားတွေရဲ့အခြေခံရပိုင်ခွင့်တွေကိုမရကြသလိုအလုပ်လုပ်ခွင့်၊ပညာသင်ကြားခွင့်နဲ့ကျန်းမာရေးစောင့်ရှောက်မှုတွေရပိုင်ခွင့်မရှိတဲ့အပြင်မင်္ဂလာဆောင်မှုဖြစ်စေ၊ခလေးမွေးဖွားတာပဲဖြစ်စေမှတ်ပုံတင်ခွင့်လည်းမရကြပါဘူး။နိုင်ငံထဲမှာသူတို့ရှိနေတဲ့အတိမတ်ပြုမခံကြရသူတွေပါ။အခုတော့ကီဂျစ်စတန်ကကမ္ဘာပေါ်မှာနိုင်ငံနဲ့တရားမှမရှိအောင်တုံ့နိုင်နေပထမဆုံးနိုင်ငံဖြစ်လာပါပြီ။ဒီလိုဖြစ်လာအောင်လုပ်ခဲ့သူကတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာနန်ဆန်းစုရတဲ့အဇိဘိတ်အရှူရော့ဖ်ဖြစ်ပါလေ။သူနဲ့သူ့အဖွဲ့ဖြစ်တဲ့နေစည်းမချဖာဂနာတောင်ကြားရှေ့နေများအဖွဲ့ကလူပေါင်း1000ကျော်လောက်ကိုကီဂျစ်စတန်နိုင်ငံသားတွေဖြစ်လာအောင်ကူညီပေးခဲ့ပါလေ။1990ခုနှစ်မှာဆိုဗီယက်ယူနံပြိုကွဲခဲ့ပြီးကီဂျစ်စတန်နိုင်ငံပေါ်ပေါက်လာခဲ့တဲ့နောက်ဒေနိုင်ငံသားလို့ပြောရမှမသိသူတွေအများအပြားရှိနေကြတာပါ။သူတို့ဟာဆိုဗီယက်ခီးသွားပတ်ဖို့ကင်ထားပုံနဲ့အဲ့ဒီ passport တွေကအကျုံးဝင်ပဲဖြစ်သွားသလိုသူတို့ဘယ်မှာမွေးဖွားလဲဆိုတာကိုလည်းသက်သေပြဖို့မရှိဖြစ်နေတာပါဒီလိုဖြစ်မျိုးကိုအရှူရော့ဖ်နဲ့သူ့ရဲ့မိသားစုပါကြုံတွေ့နေရတာဖြစ်ပြီးသူတို့ဟာနိုင်ငံမဲ့အဖြစ်ကိုရောက်လာတာပါသူ့မိသားစုရဲ့ဒီလိုဖြစ်နေတဲ့အနေအထားကိုပြောင်းလဲခြင်းနေတဲ့အရှူရော့ဖ်ဟာတခြားသူတို့လိုခံစားနေရသူထောင်ပေါင်းများစွာကိုသူတို့နိုင်ငံတွေမှာနိုင်ငံသားတွေဖြစ်လာစေဖို့ပါအကူအညီပေးချင်တယ်လို့ပြောပါတယ်ဒီခါမှာသူနဲ့သူ့အဖွဲ့ပထမဆုံးကြုံတွေ့ရတဲ့အကြီးအမားဆုံးစိန်ခေါ်မှုကတော့နိုင်ငံတွင်းနိုင်ငံမဲ့ပပျော်ရေးအတွက်အစိုးရစိတ်ဝင်စားလာအောင်လုပ်ရတာဖြစ်ကြောင်းဒီဝေကိုပြောပါတယ်။နိုင်ငံတွင်းမှာနိုင်ငံမဲ့ပပျော်သွားတာဟာနိုင်ငံအတွက်ရောပြည်သူအတွက်ပါနှစ်ဖက်စလုံးအတွက်အကျိုးရှိစေတယ်လို့လည်းပြောပါတယ်
။ On practical level, actually our teams was included officers from the passport desk from the
လေတွေ့လို့ကြတဲ့အခါမှာကျွန်တော်တို့အဖွဲ့မှာသူရရဲ့နိုင်ငံကူးလက်မှတ်ရေးရဌာနအရာရှိတွေပါလာပါတယ်သူတို့ကဒီလက်ဒေတာတွေတောင်တန်းဒေတာတွေကိုကျွန်တော်တို့နဲ့အတူလိုက်ပါလာတာဖြစ်ပြီးတခါတလေကျွန်တော်တို့ဟာရင်းနေနဲ့မှာသွားရတာပါဒါကြောင့်အခုလို9နှစ်လောက်ကြာတဲ့အခါပထမခြေလှမ်းကိုလှမ်းနိုင်ခဲ့တာပါအခုလို့ကျွန်တော်တို့နိုင်ငံထဲမှာနိုင်ငံမဲ့ဆိုတာမရှိတော့သလိုနိုင်ငံမဲ့နဲ့ဆိုင်တဲ့အမှုတွေလည်းမရှိတော့ပါဘူ
းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကလည်းရှင့်နေအရှူရော့ဖြင့်အောင်မြင်မှုကိုချီးကျူးလိုက်ပါတယ်ဒါဟာနန်ဆန်းစုတွေထဲမှာပထမဆုံးဖြစ်နေနိုင်ငံမဲ့ပြည်ထောင်ဆိုင်ရာအောင်မြင်မှုအတွက်ချီးမြှင့်လာလို့လည်းပြောပါတယ
် We've never done it before. It was always more related to displacement and refugees. So we want to really celebrate
ဒီဆုတွေအရင်ကနိုင်ငံမဲ့နဲ့ပတ်သက်ပြီးမရှိဘူးပါဘူးဖြစ်ကြောင်းအခြေချသူတွေနဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးပဲရဲပေးနေကြပါအခုတော့အဇိဘတ်ရဲ့အောင်မြင်မှုကိုကျွန်တော်တို့တကယ်ဂုဏ်ပြုခြင်းလို့ပေးတာပါကမ္ဘာတစ်ပေါ်တကယ်ကိုစိုးရွားတဲ့အနှုတ်လက္ခဏာတစ်ခုဖြစ်နေတဲ့နိုင်ငံမဲ့ပြဿနာရောပါးစီရေးအတွက်ကိုယ်တိုင်ရောအဖွဲ့အတွက်ပါတန်လိမ့်တန်ချပြီးလုပ်ခဲ့တာကြောင့်ဖြစ်ပါတယ
်အရှူရော့ဖ်ရဲ့အလုပ်ဟာပြီးဆုံးမဲ့သဘောတော့မတွေ့ရသေးပါဘူးသူနဲ့သူ့ဖောင်ဒေးရှင်းကမိုဘိုင်းတရားရေးအဖွဲ့တွေကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်ဒီအဖွဲ့တွေကကီဂျစ်စတန်နိုင်ငံရဲ့ဝီလန်ကောင်တီရဲ့ဒေတာတွေကိုတွားရောက်ပြီးအကာအကွယ်မဲ့နေသူတွေနဲ့လူမှုရေးအရဘေးဖယ်ခြင်းခံနေရသူတွေကိုလိုက်ရှာပြီးသူတို့ရဲ့အခြေအနေတွေအဆင်ပြေသွားအောင်အတွက်အကူအညီတွေပေးဖို့လုပ်နေတာပါဒေတာတစ်ထွက်ကထောင်နဲ့ချီတဲ့နိုင်ငံမဲ့ဖြစ်နေသူတွေကိုသူတို့နိုင်ငံတွေမှာနိုင်ငံသားဖြစ်လာပြီးနိုင်ငံသားတွေရတဲ့နဲ့ရပိုင်ခွင့်တွေရလာစေဖို့အတွက်တရားရေးဆိုင်ရာအခက်အခဲဖြစ်နေမှုတွေကိုဖြေရှင်းဖို့သူတို့အဖွဲ့ကအကူအညီတွေပေးနေတယ်လို့လည်းအရှူရော့ဖ်ကပြောပါတယ်